ရခိုင်ပြည်နယ်ကနေတိမ့်နေချီတဲ့ Ranger တွေထွက်ပြေးခဲ့ရတဲ့အထိလုံခြုံရေးတပ်ဖွဲ့တွေကဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအစီရင်ခံစာတည်ဆောင်ထုတ်ပြန်ပြောဆိုလိုက်တဲ့အတွက်မြန်မာစစ်တပ်ပေါ်ဖိအားတွေတိုးလာမယ်လို့အကဲခတ်တွေကအခန့်မှန်းနေကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှအဓိကတာဝန်ရှိကြောင်းဆွဆွဲထားတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပ
ါဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြီးခဲ့တဲ့နှစ်စစ်စင်ရေးတွေမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့အထိမြန်မာစစ်တပ်ကရည်ရွယ်ချက်ရှိရှိလူခွင့်ရေးချိုးဖောက်တာတွေကျူးလွန်ခဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အစီရင်ခံစာတစ်ကဖော်ပြထားတာဖြစ်ပါတယ်လူပေါင်း1000လောက်ကိုမေးမြန်းပြုစုထားတဲ့အစီရင်ခံစာမှာတော့မြန်မာစစ်သားတွေကကလေးတွေအပါအဝင်လက်နက်မဲ့အမျိုးသားတွေကိုပစ်တတ်ပြီးအစုလိုက်အပြုံလိုက်မြုပ်နှံတာတွေမီးရှို့ပစ်တာတွေအမျိုးသမီးတွေဆိုရင်အုပ်စုလိုက်အာဓမ္မပြုကျင့်တာတွေအပါအဝင်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းဆွဆွဲထားတာပါဒီအစီရင်ခံစာဟာဒီလ18ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အပိသက်အစီရင်ခံစာကိုပုံပေါ်ခိုင်မာစေပြီးမြန်မာကျမ်းတော်ခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC တင်ဖို့အတွက်ပုံပေါ်ဖိအားတွေဖြစ်ပေါ်လာနိုင်ဖွယ်ရှိကြောင်းညီမြချင်းမြန်မာခေါ်လူခွင့်ရေးအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကတုံ့တက်ပါတယ
်ကုလသမဂ္ဂကကျွန်တော်တို့ထုတ်ပြန်ထားတဲ့ဒီ Fact Finding Mission ကလည်းဒါတွေကိုထောက်ပြတာအခုတခါချက်ပြီးတော့ပြီးသန့်ထပ်လုပ်တဲ့ American ဆိုရထပ်လုပ်တဲ့စုံစမ်းစစ်ဆေးရလည်းဒီချက်နဲ့ကိုယ်လည်းရမရှိဘူးနဲ့ထပ်ပြီးတော့တွေ့ရဆိုတော့အရေးယူဖို့အတွက်ပုံပြများလာတယ်အထူးသဖြင့်ကျွန်တော်စစ်တပ်ကကျူးလွန်မှုတွေပို့ပြီးတော့များတယ်ဆိုတော့ထောက်ပြချက်ကအခုကျွန်တော်တို့နိုင်ငံတကာပြောနေတယ်စစ်တပ်မှာတာဝန်ရှိတဲ့သူတွေကို ICC တို့မဟုတ်နိုင်ငံတကာတရားစီရင်မှုပိုင်းကိုတွဲပြောင်းပေးဖို့ဆိုပြီးလမ်းကိုပို့ပြီးတော့တောင်းအပ်နေတဲ့အခြေအရာဖြစ်သွားနိုင်ပါတယ်
အမေရိကန်အစိုးရရဲ့အစီရင်ခံစာဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းထားတာဖြစ်ပြီးမြန်မာပြည်တွင်းကအခြေအနေတွေမပါဝင်တဲ့အတွက်ပြည်စုံမှုရှိတယ်လို့မပြောနိုင်ကြောင်းလည်းဦးအောင်မျိုးမင်းကပြောပါတယ်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဖိအားတွေကိုလျှော့ချဖို့ဆိုရင်လက်ရှိအခြေအနေမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းဦးအောင်မျိုးမင်းကအခုလိုဆက်လက်ထောက်ပြပါတယ်
အခုရှိရတော့ကျွန်တော်တို့ဒီ ICC ကိုလွှဲဖို့အတွက်အတန်တွေထွက်နေပြီမဲ့ ICC ကလက်ခံတယ်လို့ပြောပြီမဲ့သွားနိုင်မဲ့လမ်းကြောင်းကတိကျပြီးတော့မချသေးဘူးကြ။ဒါပေမဲ့နိုင်ငံတကာကဘာလို့ပြောနေလဲဆိုလို့ရှိရင်တော့ ICC ကမတင်ခင်မှာလဲဒီစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နိုင်တော့ရန်နေရာတစ်ခုထပ်ပြီးတော့ပေါ်ဆောင်ပြီးလှုပ်ဆောင်ပေးဖို့ရတယ်ဆိုတဲ့အတန်မျိုးကတော့ထက်ထွက်လာတယ်။ဒါကတော့နောက်ဆုံးအနေနဲ့အစိုးရကိုပူးပေါင်းဆောင်ရွက်ပါလို့ပြောထားတဲ့အရာမျိုးအဲ့ဒီသဘောမျိုးတက်ရောက်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ။
မြန်မာအစိုးရကတော့နိုင်ငံတကာကပြောဆိုနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်တရားလွတ်လပ်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းထားပါတယ်။ဒီဖွဲ့စည်းမှာပြည်ပကနိုင်ငံခြားတန်တမာ2ဦးနဲ့မြန်မာပညာရှင်2ဦးပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့နိုင်ငံတကာဖိအားတွေကြီးကျွားလာနေချိန်မှာအစိုးရလွှတ်တော်နဲ့တမရော်ဂျာပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းပြောပါတယ်။နိုင်ငံတကာဖိအားတွေရှော့ချရေးဆောင်ရွက်နိုင်တဲ့နည်းလမ်းတွေနဲ့ပတ်သက်လို့လည်းအခုလိုပြောဆိုပါတယ်
။အဲကျွန်တော်မြင်ကတော့ဒီ ICC နဲ့ပတ်သက်ရင်ဒါကကုလသမဂ္ဂလူမျိုးရေးကောင်စီရဲ့သဘောတူညီချက်အရမှဆောင်ရွက်နိုင်တဲ့အနေအထားမျိုးရှိနေတာကိုလည်းတွေ့ရတယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာပေါ့လေအဓိကကတော့ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းဖွဲ့ဝင်နိုင်ငံတွေနဲ့ဒီအလှည့်ကျဖွဲ့ဝင်နိုင်ငံတွေကြားမှာမြန်မာနိုင်ငံအနေနဲ့တန်ကင်းတမန်ကင်းအရာပေါ့လေဒီဖြည်းဖြည်းရောက်နေကြကြပြင်းပြအဆက်သွယ်ပူးပေါင်းဆောင်ရွက်နိုင်မှုကအရေးကြီးတယ်လို့မြင်တယ်။နောက်တစ်ဖက်ကလည်းပဲเนาะမြန်မာအစိုးရကဖွဲ့စည်းတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေကိုတော့အချိန်ကုန်မြင့်ပြီးတော့နိုင်ငံတကာတိုင်းဝိုင်းချမ်းမှလည်းယုံကြည်မှုရရှိအောင်ဆောင်ရွက်နိုင်ဖို့အဲ့ဒီနှစ်ခုကိုဟန်ချက်ညီညီပေါ်ဆောင်နိုင်မှုပို့ပြီးတော့အရေးကြီးမယ်လို့မြင်တယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ AISA အစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဆွဆွဲထားတာဖြစ်ပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအတိုင်းဝိုင်းကဆွဆွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းစုံစမ်းဖော်ထုတ်ရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ ကျမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းမြန်မာနိုင်ငံရဲ့ပြည်တွင်းရေးနဲ့အချုပ်ချာအာဏာကိုဆွဲဖက်တဲ့အခြေအနေအပေါ်လက်ခံမှာမဟုတ်ကြောင်းဒီလ23ရက်နေ့ကလာရှိုးတက်တဲ့မိသားစုနဲ့တွေ့ဆုံစဉ်မှာပြောဆိုထားပါတယ်